အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာအင်္ဂါနေ့ရုံးကအာဖဂန်စစ်တပ်ယူနီဖောင်းဝတ်ထားသူတယောက်ရဲ့ပြစ်ခတ်မှုကြောင့်အမေရိကန်ဗိုလ်ချုပ်ကြီးတယောက်သေဆုံးသွားပြီးတော့အမေရိကန်နေအပါအဝင်နိုင်ငံတကာတပ်သား15ယောက်လောက်လည်းဒဏ်ရာရသွားပါတယ်။သေဆုံးသွားသူဟာအမေရိကန်ကြီးတပ်မှာ34နှစ်ကြာတာဝန်ထမ်းခဲ့သူဝါရင်ဗိုလ်ချုပ်ကြီးဟဲရယ်ဂရင်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်စစ်ပွဲ2000ခုနှစ်မှာစတင်ခဲ့တဲ့ကသေဆုံးသွားခဲ့တဲ့အမေရိကန်တပ်ဖွဲ့ဝင်တွေထဲမှာသူဟာအဆင့်အမြင့်ဆုံးဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဂရင်းအပြင်ဂျာမနီဗိုလ်ချုပ်ကြီးတယောက်အပါအဝင်တခြားတပ်ဖွဲ့ဝင်တွေကာဘူးမြို့တော်မှာရှိတဲ့ဒီမာရှယ်ဖာဟင်ကာကွယ်ရေးတပ်ကတော်စီကိုပုံမှန်တွားရောက်စင်မှာဖြစ်ခတ်ခံခဲ့ရတာဖြစ်ပါတယ်။တနက်သမားဟာအာဖဂန်စစ်တပ်ယူနီဖောင်းဝတ်ထားတဲ့အကြမ်းဖက်သမားတယောက်ဖြစ်တယ်လို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကဖော်ပြပြောဆိုခဲ့ပါတယ်။တနက်သမားလည်းသေဆုံးသွားခဲ့ပါတယ်။အမေရိကန်နဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေအပေါ်အာဖဂန်စစ်သားတွေကပြန်လည်ပြစ်ခတ်တိုက်ခိုက်တဲ့အတွင်းကတိုက်ခိုက်မှုမျိုးဖြစ်တဲ့ဆိုပြီးတော့အမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေကယုံကြည်နေကြပါတယ်။